အရှိတောင်အာရှကလူခွင့်ရေးအခြေအနေတွေကိုမိမောင်းထိုးပြတဲ့ဒီဂျာနာစစ်ဆေးပွဲမှာမြန်မာ၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာလူခွင့်ရေးချိုးဖောက်မှုတွေတိုးလာနေတာတွေ့ရတဲ့အကြောင်းပေါ့နော်ဂျာနာစစ်ဆေးထွက်ဆိုခဲ့ကြပါတယ်အသေးစိတ်ကိုတော့ဒေါ်လလတန်းခါဆက်ပြီးပြောပြမှာပါရှင
်ကမ္ဘာလူကြီးရဲ့တန်ပေါင်း620နေထိုင်တဲ့ရှစ်တောင်အာရှဒေသဟာအမေရိကန်ပြည်ထောင်စုတွေမဟာဗျူဟာရေးရရေးပါတဲ့ဒေသဖြစ်ပြီးမယ်လို့လေချိန်နဲ့မှာပဲလူခွေးနဲ့ပတ်သက်လို့စိတ်အနှောက်အယှက်ဖြစ်စရာတွေတွေ့နေရတယ်လို့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်က Republican အထက်လွှတ်တော်မှ Ed Royce ကပြောကြားသွားပါတယ်။ချိန်နဲ့မှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့လူခွေးအခြေအနေဟာလည်းပိုလို့ဆိုးရွားနေတယ်လို့သူကအခုလိုထောက်ပြပြောကြားသွားပါတယ
်။ In Burma, the regime's early progress on human rights has given way to worsening conditions.For religious and ethnic minorities all over that country. The plight of the Rohingya.
မြန်မာနိုင်ငံမှာနိုင်ငံရေးအရာစောစောပိုင်းကရရှိထားတဲ့လူခွင့်ရေးတိုးတက်မှုတွေဟာနိုင်ငံအဝန်းဘာသာရေးနဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခြေအနေဆိုးရွားလာမှုကြောင့်ပိုဆိုးရိမ်မကင်းဖြစ်စရာကောင်းနေပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုတညတညထက်အဆုံးသတ်ရေးအဖွဲ့လိုအုပ်စုတွေရဲ့တတ်မှတ်ပြုစုချက်တွေအရရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေပါတယ်။အစိုးရကသူတို့အပေါ်ဆက်ဆံတာဟာတိတ်ကိုရက်ဆက်လာပါတယ်။
ဒါကြောင့်လေမြန်မာနိုင်ငံမှာလက်တွေဖြစ်ရတွေကိုလေးလာပြီးနှစ်နိုင်ငံဆက်ဆံရေးကိုပြန်လည်သုံးသပ်တင်တယ်ပြန်လည်သုံးသပ်တင်တယ်လို့လွှတ်တော်မှ Royce ကတိုက်တွန်းခဲ့ပါတယ
် It is time that we take off the rose colored glasses and see the situation in Burma for what it is. We in the United States cannot continue to lavish more incentives on the government.
ဒါကြောင့်အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုလက်တွေ့ကြကြရှင်းရှင်းလင်းလင်းရှုမြင်သုံးသပ်သင့်ပါတယ်။တနည်းကြမန္တာကိုလှုပ်ဆောင်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့မြန်မာအစိုးရကိုပံ့ပိုးမှုတွေဆက်မပေးသင့်တော့ပါဘူး။ဒါကြောင့်လဲမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်စေဖို့အမေရိကန်အစိုးရအနေနဲ့ကျွန်တော်တို့ကော်မတီနဲ့လက်တွဲလှုပ်ဆောင်ပါလို့တိုက်တွန်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်စနစ်တကျနှိပ်ကွပ်နေတာအဆုံးမသတ်မချင်းနှစ်နိုင်ငံစစ်ဖက်ဆက်ဆံရေးကိုချက်ချင်းရပ်တန့်ဖို့လိုပါတယ်။
ကျနာစစ်စီပွဲမှာတယောက်ထွက်ဆိုခဲ့ကြသူတွေနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းလွန်ခရီနဲ့လည်းပါဝင်ပါတယ်။သူက2010ကစလို့မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေရှိခဲ့ပြီးကြားဖြတ်ရွေးကောက်ပွဲမှာ NLD ကအနိုင်ရရှိခဲ့တာတွေနိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာတာတွေပြပရောက်နိုင်ငံသားတွေဌာနေပြန်ခွင့်ရတာတွေအပြင်လူစုဝေးခွင့်တွေရှိခဲ့တာတွေရှိပေမဲ့လို့လေပြဿနာတွေအများကြီးကြန့်ရှိနေသေးတယ်လို့သူကပြောခဲ့ပါတယ
် But large problems remain including allowing Aung San Suu Kyi to run in the 2015 elections less remarked upon has been the violence between Burma's Buddhists and Muslims
The Rohingya မြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေပါတယ်အထူးသဖြင့်တော့2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေမှာဒေါ်အောင်ဆန်းစုကြည်ကိုသမ္မတအဖြစ်ဝင်ပြီးတော့ရွေးချယ်ခံနိုင်ဖို့ဖွဲ့စည်းပုံကိုမပြင်သေးတဲ့အပြင်2012ခုနှစ်အလယ်ပိုင်းမှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်မှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားအကြမ်းဖက်မှုဖြစ်ပွားခဲ့တာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာနှိပ်စက်ညှဉ်းပန်းတာ1982ခုနှစ်ဥပဒေအရနိုင်ငံသားခံယူခွင့်မရှိတဲ့အပြင်ရရှိထားပြီးသားသူတွေတောင်နိုင်ငံသားအဖြစ်ကနေရုပ်သိမ်းခံရတဲ့အပြင်အစိုးရကတိုင်းရင်းသားအုပ်စုတွေပေါ်တိုက်ခိုက်နေတာတွေဖိနစ်မှုတွေပါဝင်ပါတယ
်ဒါကြောင့်လည်းမြန်မာနိုင်ငံပေါ်ထားရှိတဲ့သမ္မတဥဘားမရဲ့နိုင်ငံခြားရေး policy ဟာပြုပြင်ပြောင်းလဲရေးကိုတွန်းအားပေးရန်ရောက်ပြီးမယ်လို့လေအမေရိကန်နဲ့ဥရောပနှစ်နိုင်ငံတို့ရဲ့မြန်မာနိုင်ငံအပေါ်ချထားတဲ့တန်ခိုက်ပိတ်ဆို့မှုတွေရုပ်သိမ်းပေးတာစောခဲ့တယ်လို့ Elon Kreiner ကထောက်ပြခဲ့ပြီးအချမ်းဖက်မှုတွေတဲ့တာဝန်ယူလှုပ်ဆောင်သူတွေပေါ်အမေရိကန်နိုင်ငံခြားရေးဌာနနဲ့ဗန်ဒါရေးဝန်ကြီးဌာနတို့ကပိတ်ဆို့မှုတွေချမှတ်ကမြန်မာစစ်တပ်နဲ့လေဆက်ဆံရေးကိုကန့်သတ်တင်တယ်လို့သူကတိုက်တွန်းခဲ့ပါတယ်။ဂျာနာဘွဲ့ကိုတယောက်စစ်ဆေးခံခဲ့သူတဦးကတော့လူမျိုးတုံးသက်ပြတ်မှုအဆုံးသတ်ရေးညီညွတ်စွာဆောင်ရွက်မှုအဖွဲ့ရဲ့ဥက္ကဋ္ဌ Thomas Andrews ပဲဖြစ်ပါတယ်။သူကလည်းရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိုအလေးပေးပြောကြားသွားပြီးမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဆိုးရွားမှုကိုအခုလိုထောက်ပြခဲ့ပါတယ
်။ Systematic abuse, discrimination and assault on members of minority communities from the Rohingya ethnic minority in the west to the Kachin and Shan ethnic minority states to the east.
နောက်ဖက်ချမ်းရှိရိုဟင်ဂျာမွတ်စလင်တွေကအစအရှိဘက်ချမ်းရှိကချင်နဲ့ရှမ်းပြည်နယ်မှာလူနည်းစုတွေဟာစနစ်တကျလူခွင့်ကျူးလွန်ချိုးဖောက်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေကိုခံနေရပါတယ်မြန်မာနိုင်ငံတစ်ဖက်ရှိမွတ်စလင်တွေဟာလည်းဖိနှိပ်ချုပ်ချယ်မှုတွေ ခံနေရတာဖြစ်ပါတယ်လွန်ခဲ့တဲ့3နှစ်တာအတွင်းကျွန်တော်အနေနဲ့မြန်မာနိုင်ငံကိုသွားရောက်ခဲ့စဉ်ဓာတ်တွေကိုမြင်တွေ့ခဲ့ရတာဖြစ်ပါတယ်လို့ Thomas Andrews ကထွက်ဆိုသွားတာဖြစ်ပါတယ်ဒါကြောင့်လည်းအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့ Thomas Andrews ကတိုက်တွန်းပြောကြားရမှာအမေရိကန်ပြည်ထောင်စုတွင်လည်းဒဏ်ခပိတ်ဆို့မှုတွေကိုရုပ်သိမ်းပေးခဲ့ပြီးအစိမ့်မြင့်တန်တမာရေးဆက်ဆံမှုတွေကိုပြုလုပ်ခဲ့သလိုစစ်ဘက်ဆိုင်ရာအရာရှိတွေတွားရောက်ခဲ့တာတွေလည်းတွေ့ရတဲ့အကြောင်းနဲ့အခုဆိုစီးပွားရေးရလည်းနောက်ထပ်ပံ့ပိုးမှုတွေပေးဖို့အစီအစဉ်တွေရှိသလိုလာမယ့်လတွေမှာလည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးအဆင့်တွေခီးထွက်ဖို့ရှိသလိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီလည်းအောက်ဥလာမှာမြန်မာပြည်ကိုတွားရောက်မယ်ဖြင့်သမ္မတဥပမာကလည်းနိုဝင်ဘာလကျနေပြည်တော်ကိုသွားရောက်ဖို့ရှိနေတဲ့အစီအစဉ်တွေကိုလည်းသူ့ရဲ့ထွက်ဆိုချက်မှာ Thomas Andrews ကထောက်ပြခဲ့ပါတယ်။ Mr. Andrews ကအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံလူ့ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုထုတ်ဖော်ပြောကြားပြီးဖိအားပေးမယ်လို့ပြောဆိုနေပြီမဲ့လို့လေလက်တွေမှာအကောင့်ထဲပေါ်လာဖို့ရာကမြန်မာခေါင်းဆောင်တွေပေါ်လက်တွေကြကြထိထိရောက်ရောက်တုံ့ပြန်အရေးယူနိုင်ဖို့ကအရေးကြီးတယ်လို့ထွက်ဆိုသွားကြပါရှင်။